ဆယ်စုနှစ်နဲ့ချီနိုင်ငံကိုအုပ်ချုပ်ခဲ့တဲ့ဆစ်ဆွေရဆက်ဆက်နောက်ရင်ဆွေရလက်ထက်ကပေါ်ပေါက်ခဲ့တဲ့တရားမျှတမှုမရှိတဲ့ဥပဒေတွေအပြည့်မရှာနိုင်ခဲ့တဲ့လူခွင့်ရချိုးဖောက်မှုတွေကိုတက်လာမဲ့အဆိုရအနေနဲ့ဖြေရှင်းနိုင်လိမ့်မယ်လို့အားလုံးကမျှော်လင့်ထားကြောင်းလူခွင့်ရစောင့်ကြည့်ရေးဖွဲ့ HRW ဖွဲ့ကြီးကပြောဆိုလိုက်ပါတယ်လွန်ခဲ့တဲ့နိုဝင်ဘာလရွေးကောက်ပွဲဟာပွင့်လင်းမြင်သာစွာကျင်းပခဲ့တာလို့လစ်လာသူတွေကသုံးသပ်ထားပေမဲ့ဒီမိုကရေစီစနစ်နဲ့မညီတဲ့2008ဖွဲ့စည်းပုံအခြေခံဥပဒေအရလွှတ်တော်အတွင်းတပ်မတော်သားကိုယ်စားလှယ်၄ပုံ၃ပုံရှိနေသေးပြီးအရေးပါတဲ့ဝန်ကြီးဌာနတချို့ကိုစစ်တပ်ကဆက်လက်ချုပ်ကန့်ထားတယ်လို့လည်းထောက်ပြထားပါတယ်ဒီအကြောင်းကိုတော့ကိုအောင်ကဆက်သွယ်မေးမြန်းတင်ပြထားပါတယ်ရှင်
လွန်ခဲ့တဲ့နိုဝင်ဘာလကရွေးကောက်ပွဲအတွင်းမြို့သားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီကနေတနိုင်ငံလုံးမှာအပြတ်အသတ်အနိုင်ရရှိခဲ့ပြီးတဲ့နောက်မကြာခင်ရက်ပိုင်းတွေအတွင်းဒုတိယအကြိမ်လွှတ်တော်ပြန်လည်စတင်တော့မှာပါဒီလိုစတင်တဲ့အခါမှာ NLD ပါတီအနေနဲ့အစိုးရကိုထိန်းချုပ်နိုင်မယ့်အနေအထားရှိတဲ့ပြည်သူ့လွှတ်တော်မှနေရာအများစုရထားတာကြောင့်ဥပဒေပြဋ္ဌာန်းခွင့်မူဝါဒပြောင်းလဲခွင့်နဲ့ဆောင်ရွက်ဖို့အခွင့်အရေးတွေရရှိလာမှာဖြစ်ပြီးကာလကြာရှိသောမြန်မာလူမှုဘော်ဖိနေရမှာအသုံးပြုလာခဲ့တဲ့ဥပဒေတွေကိုဥတီထားပြောင်းလဲသင့်တယ်လို့ HRW လူခွင့်ရေးအဖွဲ့ကြီးရဲ့အာရှရေးရလက်ထောက်တာဝန်ခံ Phil Robertson ကပြောဆိုလိုက်ပါတယ်
The State Protection Act of 1975, the Unlawful Association Act
1985ခုနှစ်နိုင်ငံတော်ကာကွယ်ရေးဥပဒေတရားမဝင်အသိမ်းဖွဲ့စည်းတာနောက်အရေးပေါ်စီမံချက်ဥပဒေနဲ့ဖန်စီခံထားရသူတွေထဲမှာအခု NLD အစိုးရထဲမှာတောင်ပါလာမဲ့လွှတ်တော်ကိုယ်စားလှယ်တွေနိုင်ငံရေးတက်ကြွလှုပ်ရှားသူတွေကိုဖိနှိပ်ရမှာအသုံးပြုခဲ့တာကြောင့်ဒါတွေကိုပြောင်းလဲဖြစ်ဖို့လိုပါမယ်နိုင်ငံရေးအကျဉ်းသားတွေကိုလည်းလွှတ်ပေးရပါမယ်ဒါအပြင်လွတ်လပ်စွာစုယုံခွင့်1982နိုင်ငံသားဖြစ်ခွင့်ဥပဒေကိုအသုံးချပြီးမြန်မာနိုင်ငံမှာနှစ်ပေါင်းများစွာနေထိုင်လာတဲ့ရိုဟင်ဂျာတွေပေါ်ဖိနှိပ်မှုဒါတွေကလည်းဆက်ဖြစ်နေပါတယ်
2016ခုနှစ်အတွက်လူခွေးဆိုင်ရာအစီရင်ခံစာကို HRW ကဒီကနေ့မှထုတ်ပြန်လိုက်တာဖြစ်ပြီးမြန်မာနိုင်ငံမှာအပြောင်းလဲတွေဆက်လက်ပေါ်ဆောင်သွားဖို့လိုကြောင်းဒီအစီရင်ခံစာမှာထောက်ပြထားပါတယ်။လာမယ့်လွှတ်တော်မှာအရင်အစိုးရကိုဖွဲ့စည်းခဲ့တဲ့ပြည်ထောင်စုချက်ခိုင်ဖွံ့ဖြိုးရေးပါတီအနေနဲ့အမတ်နေရအနေစုကအနိုင်ရရှိထားတာကြောင့် NLD အနေနဲ့ဥပဒေတွေပြောင်းလဲပြင်ဆင်ပြဋ္ဌာန်းဖို့မလုံနိုင်ကြအကြောင်းမရှိဘူးလို့လည်းဖေကတ်ပြောပါတယ်။သမရဦးသိန်းစိန်အစိုးရလက်ထက်2010ခုနှစ်ကနေစလို့မြန်မာနိုင်ငံမှာနိုင်ငံရေးတိုးတက်ပြစ်ထုံးမှုတွေရှိလာပြီးမယ်လေ။နေရာတော်များများမှာအခြေအနေတွေဆက်တိုးတက်လာအောင်လုပ်ဖို့လိုတယ်လို့ဖီကာထောက်ပြပါတယ
်။ In many places for instance in northern Shan state and Kachin state in other parts of eastern Burma there are still many people have
ချမ်းပြည်မြောက်ပိုင်းကချင်ပြည်နယ်နဲ့မြန်မာပြည်အရှေ့ပိုင်းဒေသတွေမှာတိုက်ပွဲတွေဖြစ်နေတာကြောင့်အဲ့ဒီဒေသကလူတွေဟာထွက်ပြေးတိမ်းရှောင်နေရပါတယ်။ဒါအပြင်တချို့တိုင်းရင်းသားဒေသတွေမှာမြန်မာစစ်တပ်ရဲ့တိုက်ခိုက်မှုနဲ့အဓမ္မလုံအားပေးခိုင်းစေမှုတွေရှိနေသေးပါအပြည့်ခက်ရဆဲရေးငင်းကြီးရရှိဖို့အစိုးရနဲ့တိုင်းဒေသအဖွဲ့တွေကြားတွေ့ဆုံဆွေးနွေးနေကြတာဟာအရေးကြီးပင်မဲ့လဲလူအခွင့်အရေးဆိုင်ရာကိစ္စတွေကိုဘေးဖယ်ထားလို့မရပါဘူးလူအခွင့်အရေးချိုးဖောက်မှုတွေကြောင့်တိုက်ပွဲတွေဆက်ဖြစ်နေစေပြီးတော့နေဆက်ဖြတ်ကျော်ထွက်ပြေးတာတွေကိုလည်းဖြစ်နေစေပါတယ်
HRW အဖွဲ့ကြီးအနေနဲ့နိုင်ငံပေါင်း90ကျော်ကလူခွင့်အခြေအနေတွေကိုပြန်လည်စမ်းသပ်ပြီး26ကြိမ်မြောက်အဖြစ်စာမျက်နှာ659မျက်နှာပါဝင်တဲ့2016ခုနှစ်လူခွင့်အစီရင်ခံစာကိုထုတ်ပြန်လိုက်တာပါဒီအစီရင်ခံစာမှာရွေးကောက်ပွဲကနေလူခွင့်အခြေအနေတိုးတက်ရာလမ်းကြောင်းစီတို့ဆိုတဲ့မြန်မာနိုင်ငံနဲ့ပတ်သက်တဲ့အခြေအနေတွေကိုဖော်ပြထားပြီးအဲ့ဒီထဲမှာရွေးကောက်ပွဲဖွဲ့စည်းပုံအခြေခံဥပဒေလူနည်းစုတိုင်းရင်းသားအရေးလွတ်လပ်စွာစုယုံနိုင်ခွင့်စတဲ့အကြောင်းအရာတွေပါဝင်ပါတယ်ခင်ဗျာ